ထိုင်းမြန်မာနယ်စပ်ဘက်မှာတော့ဒီတပ်ပြည်နယ်တွေကရွှေပြောင်းစာတင်ကျောင်းတွေမှာကျောင်းတက်နေတဲ့အသက်12နှစ်နဲ့အထက်မြန်မာနိုင်ငံသားကလေးတွေကိုကိုဗစ်ကာကွယ်ဆေးတွေစတင်ထိုးပေးနေပါပြီ။ဒီမဲဆောက်မြို့စာတူးလေရွှေပြောင်းအထက်တန်းကျောင်းကကလေး300နီးပါးကာကွယ်ဆေးထိုးနှံခွင့်ရခဲ့ပါတယ်။ဒါအပြင်တပ်ပြည်နယ်တွေကရွှေပြောင်းစာတင်ကျောင်း80လောက်မှာကျောင်းတက်နေတဲ့ကလေးတိုင်းကိုကာကွယ်ဆေးထိုးပေးมาဖြစ်ပါတယ်။ဒီအကြောင်း VOA မြန်မာပိုင်းထိုင်းခြေဆိုင်သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းမြန်မာနယ်စပ်တပ်ပြည်နယ်တွေကရွှေပြောင်းစာတင်ကျောင်း80လောက်ရှိရမှာဒီစာတင်ကျောင်းတွေကအသက်12နှစ်နဲ့အထက်ကျောင်းသားကျောင်းသူတွေကိုဒီရက်ပိုင်းမှာပဲထိုင်းကျန်းမာရေးဝန်ကြီးဌာနကကိုဗစ်ကာကွယ်ဆေးတွေထိုးနှံပေးနေပြီဖြစ်ပါတယ်။ပထမအဆုံးမဲဆောက်မြို့စာတူးလင်အထက်တန်းကျောင်းကရွှေပြောင်းကလေး300နီးပါးဟာကိုဗစ်ကာကွယ်ဆေးထိုးနှံပြီးစီးခဲ့ပြီဖြစ်ကြောင်းမြန်မာပြည်သားများအရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကအခုလိုပြောပြပါတယ်
။မြန်မာရွှေပြောင်းအလုံသမားကျောင်း80လောက်ကိုအခု2021အခုဒီဇင်ဘာလထဲမှာပဲအသက်12နှစ်နဲ့အထက်ရွှေပြောင်းကျောင်းသားမှန်သမျှကိုကာကွယ်ဆေးထိုးဖို့အတွက်ထိုင်းဆိုရဆုံးဖြတ်ထားပြီးသားဖြစ်ပါတယ်။ဒါကြောင့်2021ဒီဇင်ဘာလအတွင်းထဲမှာပဲမဲဆောက်ပါဝင်တက်ခိုင်၅မြို့တွေမှာရှိတဲ့ရွှေပြောင်းကျောင်း80လောက်ထဲကနေပြီးတော့အခုဆိုရင်ကျွန်တော်စာသူလေးထက်တန်းကျောင်းက280နဲ့2ယောက်မနစ်တနေရာပဲထိုးပြီးသွားပြီအသက်12နှစ်နဲ့အထက်ပေါ့နော်မကြခင်မှာပဲ CDG အထက်တန်းကျောင်းဒေါက်တာဆင်တရာမောင်တို့ရဲ့ကျောင်းလာမယ်အလားတူပဲစောတို့အဲ့လိုကျောင်းကြီးတွေလာပြီးတဲ့ခါမှာကျွန်တော် new day တို့ဘာလို့အလယ်တန်းကျောင်းတွေအဲ့လိုမျိုးစင်ကဲပေါ့သတင်းသေးပို့မှုကောင်းရင်ကောင်းတယ်လို့ထိုင်းကျမ်းမာရေးအေးဌာနရဲ့သက်ဆိုင်ရာမြို့နယ်တာဝန်ရှိသူတွေသူတွေညှိနှိုင်းဆောင်ရပြီးတော့တစ်နှစ်နှစ်အထက်မြန်မာရွှေပြောင်းကလေးတွေကိုကာကွယ်ဆေးတွေထိုးသွားမှာဖြစ်ပါတယ်ထိုးတဲ့ကာကွယ်ဆေးကတော့အမေရိကန်ထုတ်တဲ့ Pfizer ဆေးဖြစ်ပါတယ
်လူငယ်တဲ့နှစ်လခန့်ကစပြီးထိုင်းကျောင်းတက်နေတဲ့မြန်မာရွှေပြောင်းကလေးတိုင်းကာကွယ်ဆေးထိုးနိုင်ွယ်ရခဲ့တယ်လို့အခုအခါမှာတော့ရွှေပြောင်းစာတင်ကျောင်းကကလေးတွေကိုစတင်ထိုးနှံပေးနေတာဖြစ်ပါတယ်ပြီးခဲ့တဲ့လတွေတုန်းကတော့ဖန်းကားမြို့မှာရှိတဲ့ရွှေပြောင်းစာတင်ကျောင်းကကလေးတွေကာကွယ်ဆေးထိုးနှံခွင့်ရခဲ့ပါတယ်။တက်ပြီနယ်တဲကရွှေပြောင်းစာတင်ကျောင်း80လောက်မှာကျောင်းသားကျောင်းသူပေါင်း13,000ခန့်စာတင်ကြားနေကြတာဖြစ်ပြီးအဲ့ဒီထဲကအသက်12နှစ်နဲ့အထက်ကလေးတိုင်းကာကွယ်ဆေးထိုးနှံပေးသွားမှာဖြစ်ပါတယ်။ထိုင်းနိုင်ငံရဲ့ COVID ဒုတိယလိုင်းနဲ့တတိယလိုင်းတွေမှာမြန်မာရွှေပြောင်းလူထုမှာတိတ်နေချီပြီးကူးစက်မှုတွေဖြစ်ခဲ့ပါတယ်။ဒီအတွက်ထိုင်းအစိုးရကတရားမဝင်အထောက်ထားမဲ့ရွှေပြောင်းလူထုတွေကိုပါကာကွယ်ဆေးထိုးနှံပေးခဲ့ပြီးသူတို့ရဲ့သားသမီးတွေကိုပါအခုကာကွယ်ဆေးစတင်ထိုးနှံပေးတဲ့အနေနဲ့ရှစ်ပြောင်းစာတင်ကျောင်းကကလေးတွေကိုဦးစားပေးပြီးထိုးနှံပေးနေတာဖြစ်ပါတယ်။အခုဆိုရင်ထိုင်းနိုင်ငံထဲမှာကိုဗစ်အတည်ပြုလူနာ2တန်းကျော်ရှိပြီးဒီထက်ကမြန်မာတွေကသိန်းကနန်းနဲ့ကူးစက်မှုဖြစ်ခဲ့ပါတယ်။ဒီဇင်ဘာလ6ရက်နေ့တော့ထိုင်းနိုင်ငံမှာဗီဇပြောင်းကိုဗစ်ရောဂါပိုးအသစ် Omicron ကူးစက်သူရှိနေပြီဆိုပြီးထိုင်းကျန်းမာရေးဌာနကကြေညာခဲ့ပါတယ်။ဒီအတွက်ထိုင်းအစိုးရကကိုဗစ်ကာကွယ်တားဆီးတဲ့နေရာမှာကာကွယ်ဆေးထိုးနှံမှုတွေကိုစက်တင်ဘာလကနေဒီဇင်ဘာလကုန်အထိသတ်မှတ်ထားခြင်းအတွင်းတနင်္ဂနွေလုံးနှံကာကွယ်ဆေးထိုးနှံနိုင်ဖို့ရည်ရွယ်လှုပ်ဆောင်နေပါတယ်ရှင်။